ာသားလေးမှာကြာရှည်နေထိုင်ရင်လူခန္ဓာကိုယ်ထဲမှာဘလို့အပြောင်းအလဲတွေဖြစ်လာမယ်ဆိုတာကိုသိရဖို့အတွက်အခုအမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနှစ်ဦးဟာပရမဆုံးဖြစ်နေအာကာသထဲမှာတစ်နှစ်ကြာနေထိုင်ဖို့အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုတွားရောက်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါမယ
်။အမေရိကန်အာကာသယာဉ်မှူးစကော့ကယ်လီနဲ့ရုရှားကအာကာသယာဉ်မှူးမိုက်ခယ်ကော်နီယန်ကိုတို့ဟာဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာတစ်နှစ်ကြာနေထိုင်မှာဖြစ်ပါတယ်။ရတော့ပြန်အာဂါဒယင်ပူတွေကဒီအပီဆန်အာဂါဒစခန်းကိုသူတို့က6လလောက်နေပြီလို့ရှင်ကဘာကိုပြန်လာပြီးတော့လူလဲလေးရှိပါတယ်ဒီတစ်ခါကတော့အကြာကြီးနေရမှာဖြစ်ပါတယ်သူတို့နှစ်ယောက်ကိုတမင်အကြာကြီးထားတခြားကြောင့်မဟုတ်ပါဘူးနောက်လာမယ့်အနှစ်20အစိတ်လောက်ကြာလို့ရှင်အင်္ဂါဂျိုကိုသွားဖို့အလူသားတွေရောက်ဖို့အတွက်ကိုစီစဉ်နေပါတယ်အဲ့တော့အင်္ဂါဂျိုသွားဖို့အတွက်လိုအပ်တဲ့ဆိုင်ပမာဏနဲ့တိစောက်ရမယ်ဒုံးပြန်နေမကပါဘူးသွားတဲ့လူတွေရဲ့ချမရေးသွားနိုင်ရဲ့လားဘာလို့အင်္ဂါဂျူက6လခွဲ10လလောက်သွားရမယ်ဟိုမှာတစ်နှစ်ခွဲလောက်နေမယ်ပြီးတော့6လခွဲ10လလောက်ခရီးပြန်လာမှာဖြစ်တယ်အခါကျတော့ဒီဆွဲရမရှိတဲ့အာကာသတွေရောက်တဲ့ကဘာပေါ်မှာတွေးထိမြင်နေရတဲ့ရုပ်သဘာဝတွေလူတွေတိရိစ္ဆာန်တွေရဲ့ဇီဝစဉ်ဆက်မှုကလုံးဝပြောင်းသွားပါတယ်အဲ့တော့ကဘာဆွဲရမယ့်နေရာမှာအမြင်အကြာအနံ့အရတာအပြင်နှလုံးလေပန်းမှုအုံနောက်ပဲလို့အလုံးလုံးတဲ့အသေးစိတ်လေးလာပေးမှဖြစ်ပါတယ
်။ American အာကာသစူဆန်ရေး NASA ကတိတ်ပန်တင်ရရှင်ဒေါက်တာပရိဒာတင်မှာ American အာကာသယာဉ်မှူး Scott Kelly နဲ့ Russia က Mikhail Konian ကိုရိုနဲ့အတူ6လကြာနေမဲ့ Gennady Padalkaru ဟာ2015ခုနှစ် March လ29ရက်နေ့မှာ American က NASA ဥရောပက ESA နဲ့ Russia ကအာကာသယာဉ်မှူးရှိနေတဲ့အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုဆိုယုစ်အာကာသလုံးပြန်ရင်နဲ့တွားရောက်ကြတာဖြစ်ပါလေအခုလိုတစ်နှစ်ကြာဆန်းသက်နေထိုင်ဖို့ရွေးတဲ့အထက်မှာမြေပြင်ပေါ်မှာရှိတဲ့အနေအထားနဲ့နှိုင်းယှဉ်ပြီးကြည့်နိုင်ဖို့အတွက်မျိုးဗီဇတူတဲ့အမွှာအညီကိုတည်းကတယောက်ကိုရွေးခဲ့တာပါအ
မေရိကန်အာသာရန်ဂျင်ဘူးစကော့ကယ်လီကတစ်နှစ်ကြာနေဖို့ရွေးတဲ့အဓိကအချက်ထဲမှာသူ့ရဲ့အမွှာဘူးညီအကိုမတ်ကယ်လီပေါ့နော်အရင်တော့လည်းသူကအာကာသယာဉ်မှူးဖြစ်ခဲ့ပါတယ်အခုတော့သူကအငြိမ်းစားရတော့သူတို့ရဲ့ DNA ကအတူတူပဲဖြစ်တယ်အမွာဘူးကြီးအကိုဖြစ်တဲ့အတွက်ရုပ်ပြန်တော်တော်ကိုလည်းဆင်ပါတယ်တယောက်ကကဘာပေါ်မှာနေခဲ့ပြီးတော့တယောက်ကကဘာဆွဲရမရှိတဲ့အတီဆန်အာကာသစခန်းထဲမှာတစ်နှစ်ကြာနေနေတဲ့အချိန်အတွင်းမှာနှစ်ဦးရဲ့တဘာဝပတ်ဝန်းကျင်ပြောင်းသွားတဲ့အတွက်ရုပ်ကောစိတ်ကောဘယ်လိုပြောင်းသွားလဲဆိုတာကိုအသေးစားလေ့လာမှဖြစ်ပါတယ်
အာကာသထဲမှာကြာရှည်နေမယ်ဆိုရင်လူခန္ဓာကိုယ်ထဲမှာဖြစ်လာနိုင်တဲ့အပြောင်းအလဲတွေကိုကြည့်ရအောင်ပ
ါပထမဦးဆုံးဟိုလနဲ့ချီပြီးကြာသွားတဲ့အညာလူတွေရဲ့အမြင်အာယုံကြောတွေပြောင်းသွားတယ်ကျွန်တော်တို့ခန္ဓာကိုယ်ထဲမှာ60-90ရာခိုင်နှုန်းလောက်ကအရည်နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့တော့ကမ္ဘာဆွဲရမရှိတဲ့အခါကြာလို့ရှိရင်ဒီအရည်တွေကတကိုယ်လုံးကိုပြန့်နှံ့ပြီးစီးသွားတဲ့ပုံစံမတူတော့တဲ့အခါကြာတော့အုံနောက်ကျအမေးပါအောက်မှာထိန်းထားတဲ့အရည်ပေါ့နော်ဒါ intracranial liquid လို့ခေါ်အဲ့ဒီ intracranial liquid ရဲ့ pressure ကထိအားများပါတယ်ဒီမျက်လုံးအိမ်ထဲမှာရှိတဲ့အရည်ရဲ့ထိအားပြောင်းသွားတဲ့အတွက်မျက်လုံးတွေဝါးသွားတယ်ဆိုတာကိုဟိုအရင်အာကာသယာဉ်ပူးတွေသွားခဲ့တဲ့အခါမှာသိခဲ့ရပါတယ်ဒါအပြင်နှလုံးခုန်တာပုံမှန်မဟုတ်တာနောက်နှလုံးကနေပြအလုလုတဲ့အစွမ်းကြီးရော့လာတာကိုတိုင်းကြားတွေ့ရပါတယ်အခုစိတ်ဝင်စားဖို့ကောင်းတာအာကာသထဲမှာလားနဲ့ချီပြီးနေလိုက်တဲ့အခါကျဒီကမ္ဘာဆွဲရမရှိတဲ့အခါမှာဒီအယိုးပွားတဲ့ယောဂရဲ့ခန္ဓာကိုယ်တစ်ခုလုံးကကြွက်သားတွေရောရဲလာတာကိုတွေ့ရတယ
်။အာကာသယဉ်မှုကိုရွေးချယ်တဲ့အခါမှာကျန်းမာရေးကြံ့ခိုင်ကောင်းမွန်သူကိုရွေးချယ်လို့ရှိပေမယ့်အာကာသထဲလားနဲ့ချီပြီးနေခဲ့တဲ့ရုရှားအာကာသယဉ်မှုတဦးဟာကမ္ဘာမြေပေါ်ကိုပြန်လာတဲ့အခါမှာလမ်းအတော်ကြာမလျှောက်နိုင်ပဲဖြစ်ခဲ့ရတာပါ။
ဒီဆိုင်ရာအာကာသစကံပေါ်မှာအာကာသယင်မှုတွေကိုကျန်းမာရေးလေ့ကျင့်တဲ့ exercise လုပ်တဲ့ set တွေအမျိုးစုံနဲ့လေ့ကျင့်ပေးပါတယ်။ဒါရင်းနဲ့လည်းအယူပွားရဲ့ယောဂါက set ဖြစ်တာပဲ။အဲ့တော့အားကြောင်းဖြစ်တယ်လေလေ့လာဖို့အစီအစဉ်လိုက်တာဖြစ်ပါတယ
်။ဒီအာကာသယင်မှုနှစ်ဦးဟာအာကာသထဲမှာရေပောင်း342ကျန်နေထိုင်မှာဖြစ်ပြီးသူတို့နဲ့အတူစမ်းသပ်မှုလုပ်တာကအဓိက6မျိုးရှိပါတယ်။
သူတို့အခုစမ်းသပ်မှုထဲမှာ6မျိုးစမ်းသပ်နေတိုင်းသွားလာလှုပ်ရှားနေတဲ့ဟာကိုစမ်းသပ်တာပြီးတော့6လကြာကြီးကဘာပြန်ရောက်တဲ့အချို့အာကာသယာဉ်မှုတွေလမ်းလျှောက်လို့မရတာဒီတိုင်းဖြစ်နေတာဘာကြောင့်လဲဒါတူပါဆို behavioral hell လို့ခေါ်ပါတယ်။အုံနောက်ရဲ့အာရုံကြောတွေစိတ်နေစိတ်ထားတွေပြောင်းသွားမလားပေါ့နော်။အလုပ်ရဲ့ဖြစ်ပြီးမှုအလုပ်ပွင့်ပန်းမှုရဲ့ sleep pattern အိတ်လိုက်လိုးလိုက်နဲ့ကြက်အိတ်ကြက်လိုဖြစ်နေသလား အေးဝါဒလားပုံမူတည်ပြီးတော့အုံနောက်ကပြန်လန်းဆန်းလာသလားဆိုတဲ့ဟာကိုတိုင်းတာလည်းပါပါတယ်ဒီအာကတယင်မှုနှစ်ဦးကိုဂျန်နယ်လီရေးခိုင်းမယ်ပေါ့နော်ရေးခိုင်းပြီးတဲ့အခါကျတော့တလားချာမှရေးတဲ့ဟာနဲ့နှစ်လားချာမှရေးတဲ့ဟာနဲ့သူတို့ဂျန်နယ်ရေးပုံရင်းနှီးတွေကစိတ်တွေအုံနောက်တွေလှုပ်ရှားတာတွေကပြောင်းသွားလားဆိုတဲ့ဟာကိုတိတိကျကျလေ့လာမှဖြစ်ပါတယ်နောက်တစ်ခုကဆို metabolism ဆိုကျွန်တော်တို့အသက်ရှူနှုန်းအစာခြေပြီးတော့အစာအနေထွက်တဲ့protein တို့ carbohydrate တို့ tissue တို့ကိုစွမ်းအင်ကိုဘယ်လိုတုံ့ဆောင်ထားလဲစွမ်းအင်ကိုဘယ်လိုပြန်ထုတ်ပေးသလဲစီးတို့အစာအဟောင်းတွေကိုဘယ်လိုပြန်ထုတ်ပေးလဲဆိုတဲ့ဟာကိုဘယ်လိုပြောင်းသွားလဲဆိုတာကိုလည်းလေ့လာမှဖြစ်ပါတယ်အဲနောက်တစ်ခုကပါလဲဆိုလို့ရှိရင် physical performance ကိုခေါ်ပါတယ်ကျန်းမာရေးလေ့ကျင့်ခန်းတွေကိုအမျိုးစုံလုပ်ပြီးတော့အယိုးကျက်တာဒီနှလုံးနေနှလုံးခုန်တာတွေဘယ်လိုပြောင်းသလဲအရင်အတိုင်းနဲ့အခြေအနေရှိသလားဆိုတာကိုစမ်းနေပါအဲတစ်ချိန်တည်းမှာအဲ့လိုစမ်းနေတဲ့အချိန်မှာပဲကဘာပေါ်မှာရှိတဲ့သူ့ရဲ့အမွှာဒီကိုဖြစ်တဲ့မတ်ကယ်လီကိုလည်းဒီအတိုင်းနဲ့လိုက်ပြီးတော့သူ့ကိုလေ့ကျင့်ခန်းတွေလုပ်ပေးမယ်သူ့ကိုဂျာနယ်တွေရေးခိုင်းမယ်သူ့ရဲ့အစာအစာတွေပဲစားခိုင်းမယ်ပြီးတဲ့အခါဒါတွေပြောင်းသွားမလဲဟာကိုလေ့လာမှဖြစ်ပါတယ်ဒီလောက်ကြီးအပေးသွားတဲ့အခါကျလို့ရှိရင်ကိုယ်ခန္ဓာအားကျော့သွားမလား microbiome လို့ခေါ်တဲ့ဆိုတော့အပြင်ကနေဝင်လာတဲ့ virus တွေတိုက်ခင်ပေးနိုင်တဲ့ cell တွေကဘယ်လောက်အထိရှိနိုင်တယ်လဲအဲ့ဒါကိုတိုင်းမှာဖြစ်ပါတယ်အရေးကြီးတဲ့တစ်ခုနောက်ဆုံးအချက်နေတဲ့ကတော့ human factor ဆိုခေါ်ပါအပြင်သွားလို့မရဘူးလူနှစ်ယောက်သုံးယောက်နဲ့ပဲတွေးကြည့်နေရတဲ့စက်တင်နဲ့ပဲအလုံးလုံးနေရတဲ့အခါကျတော့နေပုံထိုင်ပုံပြောပုံဆိုပုံတွေကအစပြောင်းသွားလာဆိုတဲ့ဟာကိုလည်းလေ့လာမှာဖြစ်ပါတယ
် NASA အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသတ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ရစီနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါမယ်